Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ပေပီလ17ရက်ကြာသပတေးနေ့မနေ့ပဲအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ9မီတာ30.40 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
။ကျွန်တော်ကြော်စံတာပါသူရဲ့ရွေးကောက်ပွဲမဲဆွယ်ခြင်းကာလနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးကြတာတွေဟာနိုင်ငံတော်စစ်ဆေးမှုဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ကုလသမဂ္ဂအနေနဲ့ယွမ်ဂွိုက်ဒိုကိုဗင်နီဇူလာတရားဝင်သမ္မတအဖြစ်အသိအမှတ်ပြုဖို့အမေရိကန်ဒုတိယသမ္မတပင်စကပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံအထွေထွေရွေးကောက်ပွဲကြီးဒီကနေ့စတင်မှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်ရှီဟောင်းမြို့မြောက်ဦးမှာတိုက်ပွဲတွေဖြစ်နေတာနဲ့ပတ်သက်တဲ့သုံးသပ်ချက်တစ်ခုမှာတော့
ဘလူးကြောင့်ပဲဖြစ်ဖြစ်ဒီရှီအောင်ရေးတင်းမှုဝင်စီကြီးနဲ့ပြက်တယ်ဆိုတော့မကောင်းဘူးရှီအောင်ဝင်စီစဖေးရမှာပဲဥပမာ
သတင်းတွေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်တခါဘိုဂျုံမွေးမြောင်းလိုင်းတရုတ်ပြည်သွားတဲ့ခီးစဉ်နဲ့ပတ်သက်တဲ့သုံးသပ်ချက် UNESCO စုကိုရရှိသွားတဲ့ Writer သတင်းတော့ကိုဝါလုံးတို့ကိုအမြန်ပြန်လှုပ်ပေးဖို့ကဘာကတောင်းဆိုနေပါပြီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါဦးခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016သူ့ရဲ့မဲဆွယ်မှုနဲ့ပတ်သက်ပြီးကနဦးစတင်စုံစမ်းစစ်ဆေးခဲ့သူတွေဟာသူရွေးကောက်ပွဲမနိုင်ရအောင်လုပ်တာအာဏာသိမ်းဖို့ကြံစည်မှုနိုင်ငံတော်စစ်စဘောင်မှုကျူးလွန်ခဲ့ကြတာဖြစ်တယ်လို့ဗိုလ်ထုနေကရှုတ်ချလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်တဲ့မှာကောက်ကျစ်ဆင်းရဲတဲ့လူရက်တွေဖြစ်တယ်လို့သူရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဟာရုရှားနဲ့ဆက်နွယ်မှုရှိခဲ့တဲ့ဆိုပြီးလွန်ခဲ့တဲ့3နှစ်ကတရားရေးဌာနကစုံစမ်းစစ်ဆေးမှုလုပ်ဖို့စတင်ခဲ့တဲ့ကိစ္စတွေကိုညွှန်ပြကြားသွားတာဖြစ်ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုစတင်စီခဲ့တဲ့ဒီခင်တရားရေးဌာနနဲ့ FBI အရာရှိတွေကိုလည်းညစ်ပတ်တဲ့စုံထောက်တွေလို့တိုက်ခိုက်ပြောဆိုလိုက်ပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေဟာတည်ဝင်းဥပဒေနဲ့ဆန့်ကျင်တဲ့သမ္မတကိုဖြုတ်ချဖို့ကြိုးပမ်းမှုနိုင်ငံတော်စစ်စစ်ပေါင်းမှုဖြစ်တယ်လို့ဆိုပါတယ်။မစ္စတာမူလာရဲ့စာမျက်နှာ400နီးပါးရှိတဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာတိဖြတ်ထားတဲ့မူတစ်ခုကိုမကြခင်ရဲ့ပိုင်းအတွင်းထုတ်ပြန်တော့မယ်ဆိုလို့နိုင်ငံတော်ရှင်းနေချုပ်ဝီလျံဘာကကြေညာခဲ့ပြီးတဲ့နောက်မှာပဲသမ္မတဒေါ်နယ်ထရမ့်ကအခုလိုပြောကြားလာတာဖြစ်ပါတယ်။သမ္မတထရမ့်ကတော့သူကိုယ်တိုင်အစီရင်ခံစာကိုမဖတ်ရသေးပေမဲ့သူ့မှာအပြစ်ဆုံးတရားမရှိဘူးလုံးဝကင်းလွတ်တယ်လို့ပြောဆိုထားတာဖြစ်ပါတယ်
။အကျဉ်းနဲ့ရှင်ပြန်ခဲ့ရတဲ့အစ္စရေးရွေးကောက်ပွဲမှာအဓိကအတိုက်ခံဖြစ်တဲ့အပြားနဲ့အဖြူပါတီကောင်းဆောင်ဘန်နီဂန်စ်ကသူတို့အနေနဲ့ညွန်ပေါင်းဖွဲ့နိုင်ခြင်းမရှိဘဲရှုံးတာကိုလက်ခံလိုက်တဲ့အတွက်လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟုဟာဗုဒ္ဓဘူးနေမှာပြင်ဆင်မှအချင်းတက်တန်းကိုဆက်လက်ထမ်းဆောင်ဖို့လုပ်နေပါပြီ။မဲအလုံးရဲ့69ရာခိုင်နှုန်းရေးတွက်ပြီးချိန်မှာနန်တယာဟုရဲ့ Likud ပါတီနဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်ကြီးဘန်နီဂန်စ်ဦးဆောင်တဲ့အပြားနဲ့အဖြူပါတီတို့ကကနဆက်လွတ်တော်မှနေရာ120မှာ35နေရာစီမဲအရေးအတွက်တူညီနေတာဖြစ်ပါတယ်။ဒါကြောင့်နှစ်ဖက်စလုံးကညွန်ပေါင်းဖွဲ့ဖို့လိုအပ်နေတာဖြစ်ပြီး Likud Party ကညွန်ပေါင်းဖွဲ့နိုင်တဲ့အနေအထားမှာရှိနေပါတယ်။ Likud Party နဲ့သူ့မဟာမိတ်တွေရဲ့ညွန်ပေါင်းအဖွဲ့ကလွတ်တော်မှအမတ်နေရာ65နေရာရဖို့ရှိတာပါ။ Gantz ကဣသရေးပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုလေးစားပါကြောင်းဗိုလ်တော်ဘူးနေမှာသတင်းတောက်တွေကိုပြောပါတယ်။ Washington မှာ American သမ္မတ Donald Trump ကရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နန်ဒန်ဟူပြန်ရွေးခံတာဟာဒေတာရင်းငင်းချင်းအတွက်ကောင်းတဲ့လက္ခဏာလို့ပြောပါတယ်။အစောပိုင်းမှာတော့နန်ဒန်ဟူက Likud Party ရဲ့အကြီးကျယ်အောင်ပွဲခံမှာဖြစ်ကြောင်းပြောတယ်လို့လက်ရရင်အစိုးရတဲ့အနေနဲ့ညွန်ပေါင်းဖွင့်ရမယ်ဆိုရင်လည်းအားလုံးအတွက်ဆောင်ရွက်ပေးမယ်ဝန်ကြီးချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ပေးမှာဖြစ်ကြောင်းပြောကြားခဲ့တာပါ
။ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ဒီမိုကရေစီရေးအတွက်ယက်တီပြီးဗင်နီဇူလာနိုင်ငံတိုက်ခိုက်ကောင်းဆောင်ယွမ်ဂွိုက်ဒိုကိုနိုင်ငံကောင်းဆောင်အဖြစ်အစီအမပြုဖို့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကဆော်လိုက်ပါတယ်။ကျန်နိုင်ငံတကာအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားနေပေမဲ့လုံခြုံရေးကောင်စီကအဲ့လိုလုပ်ဖို့ညှဉ်းဆန်နေတယ်လို့လုံခြုံရေးကောင်စီအစည်းအဝေးမှာသူကပြောပါတယ်။ဂွိုက်ဒိုရဲ့အစိုးရကိုတည်ဝင်အစိုးရအဖြစ်အစီအမပြုရင်ကုလသမဂ္ဂကဆုံးဖြတ်ချက်ချနိုင်အောင်အမေရိကန်ပြည်ထောင်စုကဆောင်ရွက်နေပြီးလွတ်လပ်မှုပြန်လည်ဖော်ဆောင်ရေးဒီမိုကရေစီရေးအတွက်အုံကြွလာတဲ့ဗင်နီဇူလာလူထုနဲ့အတူယက်တိကြဖို့လည်းသူကကြွေးကြော်သွားပါတယ်။ဂွိုက်ဒိုကိုအစီအမတ်ပြုရေးဆုံးဖြတ်ချက်အတွက်လုံခြုံရေးကောင်စီမှာပဲလှုပ်ဆောင်မှလား။ဒါမှမဟုတ်အထွေထွေညီလာခံမှာပဲလှုပ်ဆောင်မှလားဆိုတော့ဆင်းဆင်းလင်းလင်းမသိရသေးပါဘူး။လုံခြုံရေးကောင်စီမှာတင်မယ်ဆိုရင်တော့ရုရှားကဗီဒီယိုအနာသုံးပြီးပယ်ချဖို့စီကြတယ်လို့ရှိနေပါတယ်။အ အထွေထွေညီလာခံမှာဆိုရင်တော့စာမန်လူများစုမင်းနဲ့ဆုံးဖြတ်ရမှာဖြစ်ပါတယ်။ဗင်နီဇူလာနိုင်ငံမှာဒီမိုကရေစီညီညာရေးပြန်လည်ဖော်ဆောင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့သန္တမန်နီစီးပွားရေးဖိအားတွေကိုသုံးပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်ပေမဲ့ပြန်တဲ့နီလန်းတွေကိုလည်းမပစ်ပယ်သေးဘူးလို့ပင်စ်ကပြောသွားပါတယ်။
မက္ကဆီကိုနဲ့ဆက်ကနေအမေရိကန်နိုင်ငံနဲ့ရှေ့ပြောင်းလာတဲ့သူအများပြားရှိနေတယ်။အမေရိကတဲ့အလဲပိုင်းသုံးနိုင်ငံနဲ့အတွက်အမေရိကန်ရဲ့ထောက်ပံ့မှုတွေရပ်ဆိုင်းဖို့သမ္မတဒေါ်နယ်ထရန့်ရဲ့လှုပ်ဆောင်မှုအတွက်နိုင်ငံခြားရေးဝန်ကြီးမက်ကီပွန်ပီယိုကအခုခံပြောဆိုလိုက်ပါတယ်။ဗိုလ်တပုနေ့ကျန်းလာပွဲမှာဝန်ကြီးပွန်ပီယိုကဒီမိုကရက်တီရဲ့ပြင်းထန်တဲ့ဝေဖန်မှုကိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။နိုင်ငံတောင်ဘက်နယ်စပ်မှာတိတ်ကိုကြီးမားတဲ့ပြဿနာကြုံနေရတယ်လို့ဝန်ကြီးပွန်ပီယိုကတော်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှေ့မှာထပ်ဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကအယ်ဆာဗေဒိုဂွာတီမာလာနဲ့ဟွန်ဒူရပ်စ်နိုင်ငံသုံးနိုင်ငံအတွက်အဖြေထုတ်ပေးနိုင်မှုအတွက်နိုင်ငံခြားအထောက်အကူရန်ငွေဒေါ်လာတန်ရန်ပေါင်းများစွာအကုန်ခံပြီးစူးစမ်းတုံ့ဆောင်ခဲ့တယ်။ဒါပေမဲ့ဒါအရာမထင်ဘူးဆိုတာမြင်သာနေတာကြောင့်ပြောင်းဖို့စူးစမ်းနေကြောင်းလည်းဝန်ကြီးကပြောကြားခဲ့တာပါ။တော်တော်ကဒီ CNN နဲ့နေတဲ့နိုင်ငံတွေမှာငတ်မှုမှုအကြမ်းဖက်မှုနဲ့မူဝင်မှောင်ကုန်မှုတွေတိုက်ဖျက်ရေးအတွက်အကူအညီရန်ငွေကိုအတည်ပြုပေးထားတာဖြစ်ပြီးဒီရန်ငွေကိုအမေရိကန်နိုင်ငံထဲမက္ကဆီကိုနဲ့ဆက်ကြောဖြတ်ပြီးအုပ်စုတွေရွှေ့ပြောင်းဝင်ရောက်နေမှုတားဆီးကိုမလုံနိုင်တဲ့အတွက်ဒဏ်ခတ်တဲ့အနေနဲ့ဖျက်တောက်ပြင်မယ်လို့သမ္မတ Trump ကြေညာခဲ့ပြီးတရင်နှစ်ပတ်ကြာမှာဝန်ကြီးပွန်ပြိုကခုလိုပြောတာပါ။ကျန်းမာရေးမှာဒီမိုကရက်တွေကသမ္မတအင်ဂျီရဲ့လုပ်ရဟာအကြောင်းကျိုးမစီရော်ဘူးလို့ဝေဖန်ပါတယ်။ညူဂျာစီပြည်နယ်အထက်လွှတ်တော်အမတ်ကတော့ဒီလိုလှုပ်ဆောင်တာဟာဒေတာတွေမတူညီမှုတွေပိုဖြစ်လာစေမယ့်အပြင်နေဆက်ဒေတာနဲ့ပတ်သက်ပြီးလူတွေပိုစိုးရင်လာနိုင်တယ်လို့မျှော်ရင်းလင့်ချက်လည်းပိုမဲ့လာနိုင်တယ်လို့ပြောပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ32 kHz 9335ဘိုင်းဒိုမီတာ40 kHz 9839ဘိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အော်ရှင်နမျိုးရောအဘီဝေးဒရင်ကိုဆက်လက်နားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ရခိုင်စစ်တပ် AA တီထောင်တဲ့ဆယ်နှစ်ပြည့်တဲ့ဗုဒ္ဓဟူးနေ့ကတခိုင်ပြည်နယ်မြောက်ဦးမြို့မှာရက်တိုက်ရင်းနဲ့မြမတက်မတော်လက်နက်ကြီးစခန်းတွေကိုအေအေဘက်ကဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်နှစ်ဖက်စလုံးကြာဆုံးမှုတွေရှိခဲ့တယ်လို့အေအေဘက်ကရောတက်မတော်ဘက်ကပါအတည်ပြုပြောကြပါတယ်။ကြေးရွာတချို့မှာအမျိုးသမီးနဲ့ကလေးငယ်တွေသေဆုံးသွားရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ကာရွာနဲ့ဘူးရမညူရွာတွေမှာတော့အမျိုးသမီးညူသေဆုံးသွားခဲ့တယ်လို့တန်းရင်ပြင်ကြေးရွာအုပ်ချုပ်ရေးမှူးဟောင်းကဗီဒီယိုကိုပြောပါတယ်။အလားတူပဲမြောက်ဦးမြို့နယ်ချောင်းသိကျေးရွာမှာလည်းနှစ်နှစ်သားအရွယ်ကလေးငယ်တူနဲ့အမျိုးသမီးတူဒဏ်ရာရရှိခဲ့တယ်လို့ဒေသခံတူကပဲပြောပါတယ်။အင်္ဂါနေ့ည7:00နာရီကစပြီးဗုဒ္ဓဟူးမနက်အထိမြောက်ဦးမြို့ကိုးတောင်ဖရာအနီးကလက်တိုက်ရင်းတမတော်22အခြေပြုစခန်းကိုအေအေဖက်ကတိုက်ခိုက်ခဲ့ပြီးအခုလည်းပဲနှစ်ဖက်တိုက်ပွဲတွေဆက်လက်ဖြစ်နေကြုံပဲလို့ဒေသခံတွေကပြောကြပါတယ်။မြောက်ဦးနဲ့မင်းပြားမြို့နယ်ဇက်ပန်းမြောင်းအထက်ပိုင်းမှာတမတော်ကလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့ဆိုပါတယ်။ဒီခိုင်မြေအတွင်းမှာမြမတက်မတော်နဲ့အေအေတက်ဖွဲ့လိုအကြတိုက်ပွဲတွေဆက်လက်ပြင်းထန်စွာဖြစ်ပွားနေတဲ့အတွက်ကြောင့်တိုက်ပွဲဖြစ်ပွားရာဒေသအတွင်းကဒေသခံရွာသား26,000ကျော်စစ်ဘေးတန်းဆောင်နေရသလိုအကူအညီပေးရလှုပ်ဆောင်မှုမှလည်းတားမြစ်ပိတ်ပင်မှုတွေရှိနေတဲ့အတွက်စားတောက်နေထိုင်ရေးမှအခက်အခဲတွေရင်ဆိုင်နေရတယ်လို့စစ်ဆောင်အကူအညီပေးရတာဝန်ရှိသူတွေကပြောပါတယ်
တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တရုတ်သမ္မတရှီကျင့်ပင်လုံးဟာတရုတ်နိုင်ငံဘေကျင်းမြို့မှာဗုဒ္ဓဘုရားကတွေ့ဆုံခဲ့ကြပါတယ်။နှစ်နိုင်ငံဆက်ဆံရေးလက်ရှိမှာတိုးတက်မှုရှိနေတယ်လို့ပူးပေါင်းဆောင်ရွက်မှုနဲ့နှစ်နိုင်ငံဖလှယ်ရေးအစီအစဉ်တွေတိုးချဲ့နေတယ်လို့တရုတ်ရဲ့ Governance စီမံကိန်းအတွက်ပူးပေါင်းဆောင်ရွက်မှုမှာလည်းတိုးတက်မှုအသစ်ရနေတယ်လို့သမ္မတရှီကပြောကြားဆင်ဝါသတင်းမှာဖော်ပြထားပါတယ်။ဒါပြင်နိုင်ငံတကာမှာအခြေအနေတွေဘလို့ပဲကြောင်းကြောင်းတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာတရုတ်အတွက်တိတ်ကိုအရေးပါကြောင်းနဲ့တရုတ်နေနဲ့မြန်မာနဲ့မဟာဗျူဟာကျတဲ့ဆက်သွယ်ရေးကိုခိုင်မာအောင်လှုပ်ဆောင်မှုဆန္ဒရှိကြောင်းလည်းပြောပါလေ။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းတရုတ်မြန်မာနှစ်နိုင်ငံကြားကာလကြာရှည်ချစ်ချည်ရင်းနှီးတဲ့ဆက်ဆံမှုရှိနေတယ်လို့နှစ်နိုင်ငံဆက်သက်ခြင်းဆက်ဆံရလည်းခိုင်မာတိုးတက်မှုရှိနေကြောင်းမြန်မာနိုင်ငံရင်းလှုပ်ဆောင်မှုတွေမှာတရုတ်ရဲ့ပံ့ပိုးကူညီမှုကိုအားကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ဒါပြန်တရုတ်ရဲ့ခေတ်သစ်ပိုလန်မကြီးတွေပူးပေါင်းဆောင်ဖို့မြန်မာဘက်ကအမြဲအသင့်ရှိပြီးကြိုးဆိုကြောင်းလည်းပြောကြားခဲ့တာပါ။
အင်းရနိုင်ငံရွေးကောက်ပွဲဒီကနေ့စတင်ပါပြီ။ရသက်တ5ဘတ်ကြာမြင့်ပြီး မဲဒီရွေးတော့ပွဲကနေပါလီမန်စစ်တရားနဲ့ဝန်ကြီးချုပ်တူကိုရွေးချယ်မှာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယဟာကမ္ဘာပေါ်မှာတရုတ်ပြည်ရင်လူ့ရေးအများဆုံးနိုင်ငံဖြစ်ပါတယ်။ပထဝီနိုင်ငံရေးအရေးလည်းအချက်အချာကြတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အခုကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူစံပေါင်း900ရှိနေပါတယ်။မဲယုံလုံသားပေါင်းအနည်းဆုံး70သန်း electronic မဲပေးတဲ့နေ့တမှသုံးသန်းနိုင်ငံရေးပါတီပေါင်း200ကျော်အထိများပြားပါတယ်အထူးရထားစင်ပေါ်ရဟယင်တွေသာမကစင်တွေပါအဆုံးပြုပြီးဖေယူပူဆောင်ရေးအတွက်လွယ်ကူအောင်လုပ်ပေးနေပါတယ်အနာကြီးမာတဲ့လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီကိုပြည်သူလူထုကကြိုက်မကြိုက်ဆိုတာစဉ်သက်မဲ့ပွဲလည်းဖြစ်ပါတယ်ဟိန္ဒူမျိုးသားရေးဝါဒီနိုင်ငံရေးကိုဖော်ဆောင်ခဲ့တဲ့မစ္စတာနရင်ဒရာမိုဒီကြောင့်အိန္ဒိယနိုင်ငံတွင်မှစိတ်ဝမ်းကွဲပြားမှုတွေလည်းပဲအများကြီးရှိခဲ့ပါတယ်ဒါပေမဲ့အိန္ဒိယလူထုအများစုကတော့မိုဒီရဲ့အုပ်ချုပ်ရေးဟာထင်မြင်မှုရှိတဲ့အဂတိလက်ကျမှုနည်းပါတယ်ဆိုပြီးတော့သူ့ကိုသဘောကျနိုင်ကြပါတယ်။လူမျိုးစုငယ်တွေနဲ့ပညာရလူနန်းသားတွေကသူ့ကိုသိမ့်မကြိုက်ကြပါဘူး။ဒါကြောင့်လည်းပဲအတိုက်ခံဖြစ်တဲ့ Indian National Congress ပါတီကအလားအလာလဲရှိနေသေးပါ။သို့တော်လည်းပဲဒီ National Congress ပါတီဟာအိန္ဒိယနိုင်ငံလွတ်လပ်ရပြီးကြတဲ့အုပ်ချုပ်လာခဲ့ပေမဲ့အခုအခါမှာပြတ်သားတဲ့မူဝါဒကိုချခင်းမပြနိုင်ဘူးလို့လည်းဝေဖန်ခြင်းခံရပါတယ်။တမိုင်းတခြားမှာတော့လူနေစုအခွင့်အရေးကိုမြင့်တင်ပြီးဆိုရှယ်လစ်မူဝါဒတွေရောစီးပွားရေးပညာရေးတွေလည်းတိုးတက်ခဲ့တာရှိပါတယ်
။ဗြိတိန်နိုင်ငံ EU ဥရောပကနေနှုတ်ထွက်ဖို့အတွက်48နာရီတောင်မလိုတော့တဲ့အချိန်မှာပဲ EU ကဗြိတိန်ရဲ့နှုတ်ထွက်မယ့်ရက်ကိုအောက်တိုဘာ31ရက်နေ့ထိတိုးပေးဖို့ကန့်လန့်လိုက်ပါတယ်။ April 2ရက်တောက်ကြနေမှာဘာသဘောတူညီချက်မှမရပဲဗြိတိန် EU ကနှုတ်ထွက်တဲ့အဖြစ်မျိုးကိုရှောင်ရှားနိုင်မှုအတွက်ဗြိတိန်နိုင်ငံရေးဗျံပဒါမဖြစ်စေအတွက်ရည်ရွယ်ပြီးတော့ EU ခေါင်းဆောင်တွေကကန့်လန့်လိုက်တာဖြစ်ပါတယ်။ EU ခေါင်းဆောင်တွေရဲ့ Brussels အရေးပေါ်အစည်းအဝေးမတင်ပါခင်ဝန်ကြီးချုပ်မေကနောက်ဆုံးသတ်မှတ်ရက်ကိုတောက်ကြံနေကနေဂျွန်လာ30ရက်နေ့ထိတိုးပေးဖို့ပန်ကြားခဲ့တာပါအခု EU ကကန့်လန့်တဲ့နှုတ်ထွက်မဲ့ရက်ကိုဗြိတိန်ဝန်ကြီးချုပ်မေလက်ခံမခံတော့မသိရသေးပါဘူ
းကျွန်တော်ပြင်းနေမနေခင်ထီတိုင်းအောင်နိုင်ငံတကာသတင်းတွေကိုဦးကျော်စံသာနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့တရင်ပြဖို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ရှေးဟောင်းအမွေနှစ်ရှိအားမြောက်ဦးမြို့မှာတိုက်ပွဲတွေမဖန်တီးသင့်ဘူးလို့ပြည်ပရောက်ပညာရှင်တချို့ကသတိပေးလိုက်ပါတယ်။အခုလိုရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြီးထွားလာရတာဟာ NLD အစိုးရရဲ့ကင်တွယ်မှုအားနည်းချက်ကြောင့်လို့သုံးသပ်ကြပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြကြင်တာပါ။ရခိုင်တပ်မတော် AA ဟာအင်းအားရာကနန်းလောင်းနဲ့ရခိုင်ပြည်နယ်မြောက်ဦးမြို့အခြေဆိုင်ရဲတပ်ရင်းဌာနချုပ်ကိုမနစ်မနက်ပိုင်းကအလုံးရင်းနဲ့ဝင်ရောက်စီးနှင်တိုက်ခိုက်ခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကမီဒီယာတွေကိုပြောပါတယ်။တိုက်ပွဲအတွင်းတပ်မတော်ဘက်ကတိုက်လေရင်နဲ့ရဟယင်တွေတုံးခဲ့ပြီးနှစ်ဖက်တိုက်ပွဲကြောင့်အမျိုးသမီးနဲ့ကလေးငယ်တွေတေဆုံးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရဲမေတချို့ကိုလည်းစစ်တုပ်ပန်းအဖြစ်အေးအေးတပ်ဖွဲ့ကဖမ်းဆီးသွားတယ်လို့နှစ်ဖက်တာဝန်ရှိသူတွေက VOA ကိုဖြေကြားပါတယ်။ရှေဟောင်းအမွေနဲ့ဖျားပထိုးစီတီတွေရှိရာမြောက်ဦးမြို့မှာအခုလိုတိုက်ပွဲတွေဖန်တီးနေတာဟာမဖြစ်သင့်နိုင်လို့ရလို့ဂျာမနီနိုင်ငံမှာနေထိုင်တဲ့ဘာလင်တက္ကသိုလ်အာရှရေးရာဌာနကတိကဟောင်းဦးခင်မောင်စောကရှုမြင်ပါတယ
်ဘလို့ကြောင့်ပဲဖြစ်ဖြစ်ဒီရှေဟောင်းရေးခြင်းမှုဝင်ကြီးကြီးတွေပြက်တယ်ဆိုရင်တော့မကောင်းဘူးရှေဟောင်းအမွေကစားဖျားမှာပဲဥပမာဒုတိယကမ္ဘာစစ်တုန်းကဆိုလို့ရှိရင်ဥပမာအင်္ဂလိပ်စစ်တပ်ကတို့စစ်စီရေးလို့ဝစကူတာဒီအေယာဗရီချင်းနဲ့မြစ်အောင်ပဲမင်းတရားတော့ပေါ်ကနေသူတို့ဖြောက်ဝင်လာမယ်။အဲဒီသူတို့ချိန်မှာငင်းဆွဲထားတာ။အဲ့ဒါအစီအစဉ်ကိုဒီသမိုင်းဗမောခိုင်ကြီးဒေါက်တာလုစ်ကဒီမစ္စတာငန်ဝတ်ကျေ။ဖဲရိုမှန်တဲ့နေရာနဲ့ဆက်စီရေးသွားလို့ရှိရင်လည်းအဲ့ဒါဗကနာမြဟောင်းဘက်ကိုဦးတည်နေတယ်။အဲ့မှာနှုံးစပိုင်ပြန်လာတက်ကြလို့ရှိရင်ဗကနာမြဟောင်းကဇီရီတရားကြီးအကုန်လုံးပြက်ကုန်ပါလိမ့်မယ်။ရှင်းအောင်ကြီးကြီးမှုတွေပြက်ပါလိမ့်မယ်။မလုပ်ပါနဲ့ဆိုပြီးပြောတယ်။ပြောတော့မှအင်္ဂလိပ်ကလမ်းကြောင်းပြောင်းသွားပြီးတော့အဲ့ဒါမင်းနှစ်ဆင့်ကိုကျော်လိုက်ရတယ်။အရှင်းအောင်ရင်းမှုဝင်ရစတာတိတ်မကောင်းပါလေ။အဲ့လိုနေရာမျိုးမှာတိုက်ပွဲလုပ်ဖို့မကောင်းပါဘူး
။ရခိုင်ဒေသမှာဖြစ်နေတဲ့လက်ရှိတိုက်ပွဲတွေကဝန်းနေစရာကောင်းပြီးရှေးဟောင်းလက်ရာတွေရှိရာမြောက်ဦးမြို့ကိုမတိခိုက်စေခြင်းဘူးလို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတိုက်တွန်းပါလေ
။အခုတိုက်နေတဲ့တိုက်ပွဲကြီးကတိုင်းရင်းသားချင်းချင်းတိုက်နေတဲ့တိုက်ပွဲကြီးဖြစ်နေတယ်။နောက်တိုင်းပြည်အတွက်လည်းဘာမှအကျိုးရှိတာမဟုတ်ဘူး။အတူတဖြစ်အပြစ်မဲ့တဲ့ကျွန်တော်တို့ရခိုင်ပြည်သူတွေဆိုရင်အခုစစ်ပွဲကြောင့်ဒုက္ခရောက်နေကြတာ16,000ကျော်လောက်ရှိနေပြီလို့ပြောတယ်။နောက်အခုဖြစ်နေတဲ့နေရာတွေမှာလည်းတမိုင်းဝင်ဖြစ်တဲ့ဒီရှေးဟောင်းနေရာတွေစီဒီပထိုးတွေရှိတဲ့နေရာမှာလည်းဖြစ်နေကြတယ်အဲ့ဒါလည်းပျက်စီးမှလည်းစိုးရိမ်နေကြတယ်။တခုမေးစရာရှိတာကဘာလို့ the mind wing there, the Lucy, the Potori Niama, that's a candy char, you know, my Dinia go where, Pitney Jarisura, Takaro, Mapiti Mubia, Eddie Niaga, Yiji Dinia, Tending Kubu, Elujan on
Bien there. Together, and Eddie Suyaha,
ဦးကေမောင်စောဖြစ်ပါတယ်ဟိုအန်အန်ဒီဆိုတာစတက်လာရရခိုင်ပြည်ပြဿနာကိန်းွယ်ပုံတွေမကောင်းဘူးအန်အန်ဒီကိန်းွယ်ပုံတွေကမကိန်းွယ်တာဖူးပမာဏနဲ့မကိန်းွယ်တာလို့ရခိုင်ပြဿနာကြီးတဲ့ပုံပုံကြီးကြီးလာတယ်အဲ့မှာအဲ့ကြားထဲမှာမတ်တမတော်ကထုတ်ပြန်ကြီးညာတာကရခိုင်ဒီအီကိုအပြုတ်တဲ့ဘူးနိုင်ငံတော်တိုင်းနိုင်ငံတော်အောင်ဆန်းစုကြည်ကိုယ်တိုင်အမိန့်ပေးထားပါတယ်ဆိုပြီးသ ီတိုင်းပဲဖြစ်နေမှာပဲပိုပြီးဆုံးမလာရင်ကံကောင်းမယ်အဲ့တော့ဒီတဲ့ပိုပြီးကောင်းစီကြီးရင်တော့ငင်းငင်းကြီးဆုံးရရဖို့ပဲရှိတယ
် NLD အစိုးရရဲ့လက်ရှိသက်တမ်းကနောက်ထပ်တစ်နှစ်ကျော်လောက်သာကျန်တော့တာပါအဲ့ဒီအချိန်ကာလအတွင်းအစိုးရအနေနဲ့ရခိုင်ပြည်နယ်ကငင်းငင်းကြီးပြဿနာကိုကင်တွယ်ဖြေရှင်းနိုင်လိမ့်မယ်လို့သူမယုံကြည်ကြောင်းဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
ငင်းချကြီးရဖို့အေးအေးနဲ့စစ်ပွဲရဖို့အောင်မြင်နိုင်မလားဆိုတာကျွန်တော်မထင်ဘူး။ဒါပြလို့ဆိုလို့ရှိရင်တို့အခုလုပ်နေတဲ့ငင်းချကြီး process peace process မှာတို့ခေါ်ပြီးတော့အချင်းချင်းအခါခါဆွေးနွေးနေတာကျွန်တော်တို့ကချင်တွေရှမ်းတွေကရင်တွေတခြားတိုင်းရင်းသားလက်နက်ကိုင်တွေနဲ့အကြကြီး3နှစ်ကျော်4နှစ်ဆွေးနွေးခဲ့ပြီးပြီ။ဒါပေမဲ့အခုထိလုံးဝကိုအပြစ်ခတ်ရဆဲတာလည်းမရှိဘူး။ငင်းချင်ရရတာလည်းမရှိဘူး။ဒါကြောင့်အခုမှပဲစပြီးတော့အေးအေးကိုခေါ်ပြီးဆွေးနွေးတယ်ဆိုတာဒီနှစ်နှစ်အတွင်းတစ်နှစ်အတွင်းမှာဘယ်လို့မှမရနိုင်ဘူးလို့ကျွန်တော်ထင်တယ်
။မြောင်းမြို့ရဲတပ်ရင်းဌာနချုပ်ကိုအေးအေးကဝင်တိုက်ခဲ့တဲ့ AP 10ရက်နေ့ဟာရခိုင်တပ်မတော်အေးအေးကိုတီထောင်တဲ့10နှစ်ပြည့်နယ်လေတိုက်ဆိုင်နေပါတယ်။ရခိုင်ဒေသတွင်မြမတပ်မတော်နဲ့အေးအေးတပ်ဖွဲ့တို့တိုက်ပွဲကြောင့်စစ်ဆောင်ဒုက္ခသည် 26,000 ကျော်ရှိနေပြီးလုံးညုံရေးပြည်ပင်မှုတွေကြောင့်ဒုက္ခသည်တွေဟာရေသန့်အပါဝင်စားနပ်ရိက္ခာအခက်ခဲနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာပြည်ဝရဲ့သာသာပရိနိမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့တက်ချုပ်ရဲ့တရုတ်ခီးစဉ်ကိုကြည့်ရအောင်ပါတရုတ်နိုင်ငံကိုတင်းနှံလာနေကဆောက်ရောက်ခဲ့တဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်သမ္မတရှီကျင်းပင်နဲ့မနေ့ကဘီဂျင်းမြို့တော်မှာတွေ့ဆုံပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်က OBOR တရုတ်ကပတ်လမ်းကြောင်းဒုတိယအကြိမ်ညီလာခံတက်ရောက်ဖို့ဒီလနှောင်းပိုင်းတရုတ်နိုင်ငံကိုတွားရောက်ဖို့ရှိနေချိန်မှာအခုလိုမြန်မာစစ်ကောင်းဆောင်နဲ့တရုတ်သမ္မတတို့တွေ့ဆုံခဲ့တာပါ။သမ္မတရှီနဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့အခုလိုကြိုတင်ပြီးဘာကြောင့်တွေ့ဆုံခဲ့ရသလဲဆိုတာနဲ့ပတ်သက်လို့ကိုဝင်းမင်းတင်ပြမှာပါ
။ဟုတ်ကဲ့ပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အရင်နေ့တွေကတရုတ်စစ်ဦးစီးချုပ်နဲ့တရုတ်ကွန်မြူနစ်ပါတီနိုင်ငံခြားရေးအကြီးအကဲတို့နဲ့တွေ့ပြီးမှအခုတော့ဒီကမ္ဘာအင်အားကြီးနိုင်ငံရဲ့အဆင့်မြင့်ဆုံးနဲ့ဩဇာရှိဆုံးကောင်းဆောင်သမ္မတရှီနဲ့တွေ့ပြီးမြန်မာဘက်ကလည်းနေဆက်လုံခြုံရေးနဲ့တည်ငြိမ်ရေးကောင်းမွန်အောင်လုပ်ပေးမယ်လို့ကတိပြုခဲ့ပါတယ်။အဲဒီတော့အခုလိုတရုတ်အဆင့်မြင့်ဆုံးကောင်းဆောင်နဲ့မြန်မာကာကွယ်ရေးဦးစီးချုပ်အရင်တွေ့ဖို့ဖြစ်လာရတာကိုမြန်မာအရေးသုံးသက်သူဂျော့ချ်တောင်းတက္ကသိုလ်ကဂုဏ်သုဆောင်ပမောက္ခဒေးဗစ်စတိုင်ဘတ်က
မင်းအောင်လှိုင် wanted to talk to the Chinese before Aung San Suu Kyi
ဘိုးချုပ်ဦးမင်းအောင်လှိုင်အနေနဲ့ဒေါ်ဆန်းစုကြည်တရုတ်နဲ့မတွေ့ခင်မှာသူကဥအောင်ဂျိုတင်တွေ့ကျင်တဲ့သဘောရှိပါတယ်အဓိကကြတဲ့ကိစ္စရပ်ဒီမှာတရုတ်နဲ့သူနဲ့သဘောတူညီထားမှုရှိတယ်ဆိုတာပြကျင်ပုံရပါတယ
်ဒါအပြင်ပမောက္ခစတိုင်ဘတ်ကပဲတရုတ်ဘက်ကဖိတ်ကြားရခြင်းကိုလည်း
President Xi wants to make sure that he has
သမ္မတရှီဘက်ကလည်းတရုတ်အနေနဲ့မြန်မာနိုင်ငံနဲ့လုပ်ချင်တဲ့အဓိကကိစ္စတွေမှာမြန်မာတပ်မတော်ဘက်ကသဘောတူညီမှုရထားတယ်ဆိုတာပြကျင်ပုံရပါတယ်ဒီကိစ္စထဲမှာခေတ်သစ်ပိုးလမ်းမအပြင်ကြောက်ဖြူကိုဖောက်မဲ့မြန်နှုံးမြင့်ယထာလမ်းကနေမြစ်ဆုံဆဲအထိပါပါတယ
်ဒါအပြင်တရုတ်နဲ့မြန်မာတပ်မတော်နှစ်ခုလုံးမှာရှိနိုင်တဲ့ဘုံအကျိုးစီးပွားကိုလည်းဘာမောခစတိုင်ဘက်က
ဒ
ါကတရုတ်နဲ့မြန်မာတပ်မတော်တို့အနေနဲ့သူတို့ဘုံအကျိုးစီးပွားအတွက်ဒေါ်ဆန်းစုကြည်ကိုပါသဘောတူလာအောင်လုပ်တဲ့အနေအထားတိဖြစ်ကောင်းဖြစ်နိုင်ပါတယ
်ဒါပေမဲ့ဒီခီးစဉ်ဖြစ်ဖို့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အကျိုးစီးပွားကပိုများနိုင်တယ်လို့ပမခစတိုင်ဘတ်ကဆိုပါတယ
် I think it is more in Min Aung Hlaing's interest to make
ဒီကိစ္စမှာကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့သူ့နဲ့ဒေါ်ဆန်းစုကြည်တို့အကြားမယုံကြည်မှုတွေကြီးကြီးမားမားဖြစ်နေချိန်မှာသူ့ဘက်ကတရုတ်သမ္မတကိုဥအောင်ပြောနိုင်ဖို့အတွက်ကိုအာတီတရှိဖို့များပါတယ်
မြမအရေးသုံးသက်သူနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမှုဟောင်းပရစ်စလာကလပ်ကတော့ ဒီခီးစဉ်ဖြစ်လာရပုံကို
Well, I think that it's part of the
ဒီခီးစဉ်ဖြစ်လာတာကမကြခင်ချင်းပါမယ်ခစ်တဲ့တေကိုလမ်းမှာထိတ်တီးဆွေးနွေးပွဲမှာဒေါင်းဆန်းစုကြည်တေုတ်သမရနဲ့မတွေ့ခင်မှာကာကွယ်ရေးဦးစီးချုပ်ကအရင်ကြိုးပြီးတွေ့ကျင်တဲ့အတွက်အခုလိုစီစဉ်ခဲ့ကြပုံရပါတယ
် Priscilla Club ကစသည်အရင်ပုံရဟန်းမကြီးမြမာပြည်ကိုလာလေတုန်းကလည်းကာကွယ်ရေးဦးစီးချုပ်ကရန်ကုန်ဆင်းပြီးအခုလိုဥအောင်တွားတွေ့ခဲ့ဘူးတယ်လို့ထောက်ပြခဲ့ပါတယ်ဒါပေမဲ့ American အခြေစိုက် Stimson ဖွဲ့ကတရုတ်ဌာနညွှန်ကြားမှုယွန်ဆန်ကတော့တရုတ်ဘက်ကတော့နှစ်ဖက်လုံးကိုမျှအောင်ဆက်ဆံတာပါလို့ဆိုပါတယ်
China plays a balancing diplomacy between the military
တရုတ်အနေနဲ့မြန်မာအရက်သားအစိုးရနဲ့မြန်မာတပ်မတော်ကြားမှာမျှအောင်ဆက်ဆံနေရတဲ့သဘောပါ NLD အရက်သားအစိုးရနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိတာကိုကြားတဲ့ချိန်ထဲမှာပဲတရုတ်ရဲ့မိတ်ဆွေဟောင်းမြန်မာတပ်မတော်ကလည်းနောက်ချံမထားဘူးဆိုတာကိုကြားတာပါ
အဲ့ဒီတော့အခုဆွေးနွေးပွဲမှာတမရရှိဘက်ကမြန်မာနယ်စပ်လုံခြုံရေးကိုပိုလို့ဖေးဖို့ပြောတာကို Priscilla Club က
It's my feeling that relations between the Tutmadaw and the Chinese are not great right now
မြန်မာတပ်မတော်နဲ့တရုတ်တို့ရဲ့ဆက်ဆံရေးကလောလောဆယ်မှာတိတ်ပြီးမကောင်းတာဘူးလို့ခန့်စားမိပါတယ်အထူးသဖြင့်မြန်မာနယ်စပ်မှာမကြခင်နှစ်တွေအတွင်းတပ်မတော်ဘက်ကလှုပ်ဆောင်နေတာတွေကိုသဘောမကျတဲ့သဘောပေါ့အထူးသဖြင့်တိုက်ပွဲတွေကနေတရုတ်ပြည်ဘက်ကိုကြောပြီးထိခိုက်လာတာတွေအတွက်ပေါ့နော်ဒါကြောင့်တရုတ်ဘက်ကလာတဲ့သတင်းတွေမှာသမရရှိဘက်ကမြန်မာကာကွယ်ဦးစီးချုပ်ကိုနေဆက်မှာတိတဲ့ပိုးပြီးကောင်းအောင်လုပ်ဖို့ပြောခဲ့တာမထူးဆန်းပါဘူး
။ဒါအပြင်ဒီဆွေးနွေးပွဲမှာပဲတရုတ်သမရရှိဘက်ကတရုတ်ခေတ်သစ်ပိုလမ်းမကြီးတိုးတက်မှုရှိနေတဲ့အကြောင်းချေချူပြောကြခဲ့တဲ့ပေါ် Priscilla Club က
Well, he would like to see progress on that, but what does
သမရရှိဘက်ကတော့ဒီပုံမှာတိုးတက်မှုရှိတာကိုမြင်ကျင်ပုံရပါတယ်။ဒါပေမဲ့တိုးတက်မှုဆိုတာကဘယ်လိုဆိုလိုတာလဲပေါ့နော်။တရုတ်ဘက်ကဆိုလိုချင်တာကတော့ရှင်းပါတယ်။ဒါပေမဲ့နေပြည်တော်ကမြန်မာအစိုးရအတွက်ကတော့ဒီခေတ်သစ်ပိုလမ်းမှာစီမံကိန်းပေါ်မှာအထူးစိုးရိမ်ချက်တွေရှိနေတာတွေ့ရပါတယ်။
တကယ်တော့အခုလိုမြန်မာဘက်ကတရုတ်ပိုလမ်းမှာစီမံကိန်းပေါ်တုံ့ဆိုင်နေတာကိုတရုတ်ဘက်ကဒီတစ်ခါတွန်းအားပေးနေတဲ့သဘောလဲပါတယ်လို့ယွန်ဆန်ကဆိုပါတယ်။ဒါအပြင်တရုတ်နိုင်ငံနဲ့စီးဆက်ဆံမှုတွေမြန်မာနိုင်ငံမှာပိုရှိလာနိုင်တဲ့အပေါ်တရုတ်ဘက်ကစိုးရိမ်ပြီးဖိတ်တာဖြစ်နိုင်ပါလားလို့မေးရမှာယွန်ဆန်ကတရုတ်မြန်မာဆက်ဆံရေးကအများကြီးပိုကြီးတယ်လို့ဆိုပါတယ်။တကယ်တော့မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်ထနာတွေကြောင့်နိုင်ငံတကာဖိအားတွေခံရပြီးနောက်နိုင်ငံတွေနဲ့ဆက်ဆံရေးကျဲလာကတရုတ်နဲ့ဆက်ဆံရေးတိုးမြင့်လာချိန်မှာဒီခေတ်စဉ်ဖြစ်လာတာပါခင်ဗျာ
ကိုဝင်းမင်းစုစည်းတင်ပြခဲ့တာပါခုတခါနားဆင်ရမှာကနှစ်ရှည်ထောင်နှံအချင်းကြခံနေရတဲ့ writer သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချီးမြှင့်လိုက်တဲ့ UNESCO ရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆုကြောင့်သူတို့နှစ်ဦးလွတ်မြောက်ရေးပို့ပြီးထိရောက်မှုရှိလာစေမယ်လို့မြင်ကြောင်းCBJ အဖွဲ့ပြောခွင့်ရက VOE ကိုပြောပါတယ်။တရင်လွတ်လပ်ခွင့်တွေ့သူတို့နှစ်ဦးရဲ့တတိရှိရှိဂျိုးပန်းမှုကိုဂုဏ်ပြုတဲ့အနေနဲ့ AP 10ရက်နေ့ကစုမြင့်ချီးမြှင့်ကြောင်းကြေညာခဲ့တာပါ။မန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
။နိုင်ငံတကာမှာတရင်လွတ်လပ်ခွင့်အတွက် NDRA ဂျာကနေတတိရှိရှိဂျိုးပန်းလှုပ်ဆောင်ကာကွယ်နေသူတွေကိုရွေးချယ်ပြီးကုလသမဂ္ဂလက်အောက်ခံ UNESCO ကနေ1998ခုနှစ်ကစတင်ပြီးဂါလမိုကန်နူကမ္ဘာတရင်လွတ်လပ်ခွင့်စုကိုချီးမြှင့်ခဲ့တာပါ။အခု2019ခုနှစ်အတွက်အင်းစိန်အချင်းထောင်မှာထောင်ဒဏ်ခုနှစ်စီကြာခံနေရတဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို UNESCO အဖွဲ့ကြီးကဒီစုပေးအပ်ချီးမြှင့်ခဲ့တာဟာအလွန်အရေးပါကြောင်းနယူးယောက်ခြေဆိုင် CPJ နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး Steve Butler က VOE ကိုပြောပါတယ
် I think it's very significant and it's very important that international organizations like
ဒီလိုကုန်ပြုချီးမြှင့်တာကအလွန်အရေးကြီးပါတယ်UNESCO လိုနိုင်ငံတကာအသံဝင်ကနေမြန်မာနိုင်ငံမှာဘာတွေဖြစ်နေလဲဆိုတာလူတွေကိုသတိပေးနေတာဖြစ်ပါတယ်။ Writers သတင်းတောက်နှစ်ယောက်အနေနဲ့သူတို့အလုပ်ကိုသူတို့အမခံလုပ်ခဲ့တာပါ။မြန်မာစစ်တပ်ရဲ့ရက်စက်ဖိနှိပ်မှုတွေအကြောင်းထုတ်ဖော်ရေးသားခဲ့တဲ့အတွက်ရလန့်အနေနဲ့နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရပါတယ်။ဒါကြောင့်လည်း UNESCO ကပေးတဲ့သတင်းလွတ်လပ်ခွင့်စုဟာအလွန်အရေးကြီးပြီးအရေးပါပါတယ
်။အခုလို UNESCO ကပေးတဲ့အရေးပါတဲ့ဆုကြောင့်သူတို့နှစ်ဦးလွတ်မြောက်ရေးမှာရောအထောက်အကူပြုမပြုဘယ်လိုမြင်လဲရှင
် Well there are two things this Supreme Court has heard arguments
အချက်အချက်ရှိပါတယ်သူတို့မှာအဖြစ်မရှိကြောင်းတင်သွင်းထားတဲ့ယူခံကိုနိုင်ငံတော်တရားရုံးချုပ်ကကြားနာခဲ့ပြီးပြီဆိုတော့ဘယ်တော့ဆုံးဖြတ်ချက်ချမလဲဆိုတာတော့မသိရသေးပါဘူးဒါပေမဲ့သူတို့နှစ်ဦးအကျိုးဆောင်ရှေ့နေတွေရဲ့လျှောက်လဲချက်ကြောင့်တရားစီရင်ချက်အပြောင်းလဲဖြစ်လာမလားဆိုတဲ့ချက်ရှိနေပါတယ်အဲ့ဒီလိုဖြစ်မလာဘူးဆိုရင်နောက်တစ်ချက်ဖြစ်နိုင်တဲ့လာလာကတော့မြန်မာနှစ်တကူကာလမှာအစိုးရကနှစ်စဉ်အကျဉ်းသားတွေကိုလူငယ်ချင်းသာခွင့်ပေးတဲ့အချိန်ကိုကြည့်ရမှာဖြစ်ပါတယ်နိုင်ငံရေးအကျိုးမြတ်ဆိုတာမျိုးမရှိတဲ့ UNESCO အဖွဲ့ကြီးကချီးမြှင့်တဲ့စုကိုအများကလေးစားတန်ဖိုးထားကြတာပ
ါမေလ3ရက်နေ့မှာကြာရောက်မဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေကိုဒီနှစ်အီသီယိုးပီးယားနိုင်ငံမှာကျင်းပမှာဖြစ်ပြီး ဂါလာမိုကန်နိုကမ္ဘာသတင်းလွတ်လပ်ခွင့်စုကိုလည်းအဲ့ဒီမှာပေးအပ်ချိမြင့်မှာဖြစ်တယ်လို့စုချင်းငွေဖြစ်အမေရိကန်ဒေါ်လာ2000ကျွဲလက်ခံရရှိမှာပါအခုလိုယူနက်စကိုကနေကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီနှစ်အတွက်ကမ္ဘာသတင်းလွတ်လပ်ခွင့်စုပေးအပ်ချိမြင့်ခဲ့တဲ့အပေါ်ဂုဏ်ယူကြောင်းနဲ့သူတို့နှစ်ဦးအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းပြင်သစ်ခြေဆိုင် RSF နေစီမချာသတင်းတောက်များအဖွဲ့ကဧပြီလ10ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဂါလာမိုကန်နိုကမ္ဘာသတင်းစုကိုရိုက်တာသတင်းတောက်နှစ်ဦးမတိုင်ခင်ကွယ်လွန်သူသတင်းစာဆရာကြီးဦးဝင်းတင်ကို2001ခုနှစ်မှာယူနက်စကိုကပေးအပ်ချိမြင့်ခဲ့ပါတယ်1986ခုနှစ်ကကိုလံဘီယာနိုင်ငံဘိုဂိုတာမြို့မှာမူရစ်ဆေးမှောင်ခိုရောင်းဝယ်မှုတွေကိုဒီဇိုင်းမတ်မတ်စုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ကိုလံဘီယာသတင်းအယ်ဒီတာဂါလာမိုကန်နိုဟာသူ့ရဲ့သတင်းစာရိုက်ရှိမှာပဲရရက်ဆက်ဆက်လှုပ်ကြံတက်ဖြတ်ခံခဲ့ရပြီးဘသူတွေရဲ့လက်ချက်ဖြစ်တယ်လဲဆိုတာကိုလံဘီယာအစိုးရကအရေးယူအပြစ်ပေးနိုင်ခဲ့ခြင်းမရှိတဲ့အပြင်ဂါလာမိုကန်နိုအသက်ခံရပြီးတဲ့နောက်တစ်နှစ်ကြာမှသူ့ရဲ့သတင်းစာရိုက်လည်းဘုံခွဲဖျက်ဆီးခံခဲ့ရပါတယ်ဒါကြောင့်မူရစ်ရာဇာရေးအကြောင်းသူတို့ဂိုင်းတွေအကြောင်းတတိရှိရှိရေးသားဖော်ထုတ်ခဲ့တဲ့အတွက်အသက်ခံခဲ့ရတဲ့ကိုလံဘီယာသတင်းအယ်ဒီတာဂါလာမိုကန်နိုကိုဂုဏ်ပြုတဲ့အနေနဲ့1998ခုနှစ်မေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာကုလသမဂ္ဂယူနက်စကိုအဖွဲ့ကြီးကနေသူ့နာမည်နဲ့ကမ္ဘာသတင်းလွတ်လပ်ခွင့်စုကိုနှစ်စဉ်ပေးအပ်ချိန်ညင်းခဲ့တာဖြစ်ပါတယ်ရှင်
မင်းကြီးနိုင်ရဲ့တင်ပြချက်ဖြစ်ပါလေခင်ဗျာတို့ရရှိများခင်ဗျာမကြခင်ရပိုင်းမှာမဟာအတာတကြံကာလကြာရောက်တော့မှာဖြစ်ပါလေဒီကာလအတွက် VA ပြည်သက်တွေကိုတကြံတချင်းတစ်ပုတ်လက်ဆောင်ပါလိုက်ပါလေဆိုတော့မေရွက်ဝါတီဆိုတဲ့ရွှေမန်းသူဆိုတဲ့တခြင်းကိုနားဆင်ခဲ့ရတာပါမကြခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်သူယုံကြည်ရာတွေကိုနားဆင်ရဖို့ရှိပါလေ
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့ဇာတာပတိနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းမီတာ3240 48အပြင်လိုင်းလက်မီတာ190ကရော VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနေ့ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသုယုံကြည်ယာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်ထုတ်လွှင့်တဲ့အခါမှာတော့
အမြောက်ဦးမျိုးထဲမှာအမြောက်လက်နက်ကြီးတွေထားပြီးတော့မှဖြစ်ခတ်နေတဲ့အတွက်ကြောင့်မလို့တုံခါမှုတန်ကြောင့်ကိုတောင်ဖရားနဲ့မြောက်မျိုးအရှိဘက်ကရင်းချင်းမှုအမုံအနှစ်တရာစိုးရင်ပွဲအခြေအနေကိုရှိနေပါတယ
်မကြခင်မှာအပြည့်စုံကိုကြားဖို့ရှိပါလိမ့်ခင်ဗျာအခုတော့နိုင်ငံတကာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်အကြိမ်နဲ့ရှင်ပြိုင်နေရတဲ့ Israel ရွေးကောက်ပွဲမှာအဓိကအတိုက်ခံဖြစ်တဲ့အပြာနဲ့အဖြူပါတီခေါင်းဆောင် Benny Gantz ကသူတို့ရှုံးနာကိုလက်ခံလိုက်တဲ့အတွက်လက်ရှိဝန်ကြီးချုပ် Netanyahu ဟာပြင်စမအကြိမ်တက်တန်းကိုဆက်လက်ထမ်းဆောင်ဖို့လုပ်နေပါပြီ။မဲအားလုံးရဲ့69ရာခိုင်နှုန်းရေးတွက်ပြီးချိန်မှာ Netanyahu ရဲ့ Likud ပါတီနဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်ကြီး Benny တို့ရဲ့ဒီအပြာနဲ့အဖြူပါတီတို့ကနေပြီးတော့ကနက်ဆက်လွတ်တော်အမတ်နေရာ120မှာ35နေရာစီနဲ့မဲကြီးအတွက်တူညီနေပေမဲ့နက်တန်ညာဟုအပါအဝင်လက်ရရင်ပါတီအုပ်စုကစုစုပေါင်း65နေရာရတဲ့အတွက်မဲအပြတ်နဲ့နိုင်ရတာဖြစ်ပါတယ်ဒီအကြောင်း VOA သတင်းတော့ Linda Grasting ရဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ Israel မှာ1996ခုနှစ်ကစပြီးဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တဲ့အသက်69နှစ်ရှိပြီဖြစ်တဲ့လက်ရှိဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟုဟာသူ့ရဲ့ Likud ပါတီဌာနချုပ်မှာအောင်ပွဲခံမိန့်ခွန်းကိုပြောကြားခဲ့ပါတယ်
။အနည်းမေအိုဒစ်ဂတ
်ဣဇရဲပြည်သူတွေကကျွန်တော်ကိုပြင်စမအကျဉ်းထပ်ပြီးရွေးချယ်တဲ့အတွက်စိတ်ကိုဝန်တာပါတယ်။ထောက်ခံမှုကလည်းပုံများပါတယ်
။သူ့ကိုစိန်ခေါ်သူကာဂွေဦးစီးချုပ်ဟောင်း Benny Gantz နဲ့သူ့ရဲ့အပြာနဲ့အဖြူပါတီဟာအစပိုင်းမှာအနိုင်ရနေပေမဲ့ဗိုလ်တော်ဘူးနေမှာတော့မျှော်လင့်ချက်တွေမှေးမှန်ခဲ့ရပါတယ်။Genska သူတို့ရဲ့အပြာနဲ့အဖြူပါတီဟာတကယ်အပြောင်းလဲပြတ်ဖြစ်အောင်ထူထောင်ထားတာဖြစ်ကြောင်းဣသရေလပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုသူတို့လေးစားပါကြောင်းဗိုလ်တော်ဘူးနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါလက်တော်အမတ်နေရာ120မှာပါတီနှစ်စလုံးကအမတ်နေရာ35နေရာစီရထားတာဖြစ်ပေမဲ့နန်တန်ယာဟုကိုထောက်ခံတဲ့ဘာသာရေးနဲ့လက်ရရင်အဖွဲ့က Genska ဗဟုလက်ဝဲရင်းပါတီထက်ပိုးပြီးအားကောင်းနေတာဖြစ်ပါတယ်ဂျေရုဆလင်ကလမ်းမတွေပေါ်မှာတော့ဒီရွေးချက်အမျိုးမျိုးနဲ့မဲပေးသူတွေကိုတွေ့ရပါတယ်။နန်တန်ယာဟုကိုလှိုက်လှိုက်လှဲလှဲထောက်ခံသူကတော့ Alfred Richard Abergil ပါ။
Black baby only baby
။ဒီမှာကတော့ baby မှ baby ပါပဲ။သူကဘသူကိုမဆိုခွဲခြားပြီးတော့မဆက်ဆံအာရပ်ပဲဖြစ်ဖြစ်ဘယ်ဂျူးပဲဖြစ်ဖြစ်အားလုံးဟာလူသားတွေပဲတဲ့။ baby ကိုပဲသဘောကျတယ်။သူကအကောင်းဆုံးပါပဲရှင်
။အပြောင်းအလဲတွေလုပ်ဖို့အချိန်တန်ပြီလို့ယုံကြည်သူကတော့ဘိုးချုပ်ကြီးဟောင်း Gantz ကိုထောက်ခံသူကာလီလာစလိုလမ်ဖြစ်ပါတယ
် I voted for blue and white Kaholavan because I think that Israel needs a change of leadership and some new politicians
ကအပြားနဲ့ဖြူပါတီကကာချိုလဗန်းကိုမဲပေးပါတယ်တကယ်လို့ခေါင်းဆောင်တဲ့နိုင်ငံရေးသမားအသစ်တွေနဲ့ Israel နိုင်ငံပြောင်းနေဖို့ကလိုးနေပါပြီအခုတော့လယ်ဝဲစွန်းရောက်သူတွေလက်ရာစွန်းရောက်သူတွေနဲ့နိုင်ငံနှစ်ချမ်းကွဲနေတာမို့ဘယ်ဘက်မှမငြိမ်းအောင်ပြန်လုပ်ဖို့အချိန်ရောက်ပြီလို့ထင်ကြောင်းပြောသွားတာပါလက်ဝဲရင်းပါတီကိုထောက်ခံတဲ့ Debbie Washman ကလည်းဝန်ကြီးချုပ်နန်တန်ယာဟုကိုမလိုလားပါဘူ
း I voted for Meretz which is a left wing party that has the loud
ဒီကတော့လက်ဝဲရင်းပါတီက Meretz ကိုမဲပေးပါတယ်သူတို့ကဣသရေလနိုင်ငံမှာဒီမိုကရေစီခိုင်မြဲအောင်လူသားစံစံထုတ်ပြောတဲ့ပါတီပါ Mr. Netanyahu ကိုလည်းဝန်ကြီးချုပ်ရာထူးဆက်မယူစေချင်ဘူ
းဒါပေမဲ့သူ့ဆန္ဒမပြေပါဘူးဣသရေလပြည်သူတွေကသူတို့ယုံကြည်တဲ့သူဘသူဆိုတာကိုမဲပေးပြသခဲ့ကြတယ်လို့ Jerusalem Post နိုင်ငံတကာရေးရာက Editor Leah Collins ကပြောပါတယ
် I think it's a vote of confidence in the sense of saying We are in a relatively good place. The economy is a relatively good situation.
ခုမဲပေးပွဲမှာရုံးချင်းကိုမဲရရတဲ့ဘောပါ။ကျမတို့အချိန်ကစီးပွားရေးကအစားဘာပဲဖြစ်ဖြစ်ကောင်းနေတယ်။တန်တမန်ရင်းမှလည်းခံမှန်းထားတော့ဆူဆူကြော်ရနဲ့ရင်းမဆိုင်ခဲ့ရဘူး။ဒါကြောင့်ရုံးချင်းမှုကရတဲ့မဲမလို့လက်တန်ရဟုလည်းပြောသွားမှာပါ
။ Jerusalem Post Magazine Editor Steve Lindy ကလည်းဒီရွေးကောက်ပွဲကလက်ရှိနိုင်ငံရေးအခြေအနေကိုမီးမောင်းထိုးပြခဲ့တယ်လို့သုံးသပ်ပါတယ်။
In essence, it's a vote of confidence in Prime Minister Netanyahu and in his ability to continue.
ဘောကတော့ဝန်ကြီးချုပ် Netanyahu ကိုယုံကြည်မှုမဲတွေပေးတယ်ဆိုတာပြနေပါတယ်။သူဟာဒီနိုင်ငံကိုအနည်းဆုံးနောက်ထပ်နှစ်အနည်းငယ်ထပ်ပြီးဦးဆောင်နေစွမ်းရှိသေးတာကိုပြနေပါတယ်။နောက်ရွေးကောက်ပွဲဘယ်တော့ကျင်းပမယ်ဆိုတာဘယ်သူမှမသိပေမဲ့တည်ကြတာကတော့သူဟာ35ချိန်မြောက် Israel အစိုးရကိုဦးဆောင်မှာဖြစ်တယ်လို့ Israel သမိုင်းမှာတက်တန်းအစီအစဉ်ဝန်ကြီးချုပ်လည်းဖြစ်လာဖို့တည်ကြပါတယ
်။ Israel နိုင်ငံမှာနောက်ထပ်ပေါ်ပေါက်လာမယ်နန္တယဟုရဲ့အဆိုအတက်ကတော့အရင်အဆိုအနဲ့တိတ်ကွာဖို့တော့မရှိလာပါဘူး။
တော်ခင်မျိုးသက်ဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်မပြည့်ဦးကျော်စံကပြောပြမှာပါ
။မြန်မာစစ်တပ်ဟာလက်ကျင်ရင်းနဲ့လက်နက်အတွက်အိန္ဒိယဘက်ကိုပုံမှန်လှမ်းမြှောက်ကြည့်လာတယ်ဆိုတဲ့ခေါင်းစဉ်နဲ့ဆူဗီယာဘူမိကြီးရဲ့ဆောင်းပါးကိုဒီ Telegraph မှာဖတ်ရပါတယ်။အိန္ဒိယဟာအကြမ်းဖက်မှုလက်တုံ့ပြန်တဲ့အနေနဲ့ကက်ရှမီးယားနဲ့ပါကစ္စတန်သင်္ကြန်ထားတဲ့အချမ်းဘက်မှာလေကြောင်းတိုက်ခိုက်မှုတွေလုပ်နေကြနေပါပဲ။အစ်ဘက်မှာလည်းပဲ CIA diplomacy အောင်ပွဲရနေတယ်လို့စာရေးပါတယ်။ပြီးခဲ့တဲ့ဆက်စလာအတွင်းအိန္ဒိယအစီပိုင်းစစ်ထနာကျူနဲ့မြန်မာတပ်မတော်တို့ဟာမြန်မာနိုင်ငံစကိုင်းတိုင်းအတွင်းမှာရှိနေတဲ့ NSCN ကပလောင်နာဂသဘုံအပါဝင်တခြားသဘုံတွေကိုအကြီးအကျယ်ထိုးစစ်ဆင်ခဲ့ပါတယ်။ဒီလိုပူးပေါင်းဆောင်ရွက်နိုင်ခဲ့တာကိုတုံ့ပြန်သောအဖြစ်အိန္ဒိယဘက်ကလည်းပဲဒီခွဋ်ထွေးသမားတွေကိုသူတို့နိုင်ငံမီဇိုရန်ပြည်နယ်တောင်ပိုင်းကတိုက်ထုတ်ခဲ့ပါတယ်။အေးဟာမြန်မာစစ်သားတွေရက်တပ်ဖွဲ့ဝင်တွေအများအပြားကိုမကြသေးမီကရခိုင်ပြည်နယ်အတွင်းမှာတိုက်ခိုက်ကြဆုံးစေခဲ့တဲ့ဒေသတွင်းတိုက်ရိုက်ခိုက်အထက်မြတ်ဆုံးသဘုံအဖွဲ့ဖြစ်ပါတယ်တဲ့။မီဇိုအမျိုးသားတပ်ဦးရဲ့ခွဋ်ထွေးပုံမှန်မှုက1986မှာပြီးဆုံးသွားခဲ့ပြီဖြစ်ပေမဲ့တောင်ပိုင်းမီဇိုနယ်စွန်နယ်ပြားတွေမှာတော့အေးအေးတို့တပ်ဆွဲနေခဲ့ကြတယ်လို့ဆိုပါတယ်။အဲ့ဒီမှာအေအေတို့တက်ဆွနေတာကိုအခုအိန္ဒိယကလက်မခံတော့တဲ့ကိစ္စဟာမြန်မာတပ်မတော်အတွက်ထိရောက်တဲ့ကိစ္စတစ်ခုဖြစ်ပါတယ်တဲ့။မကြသေးမီကာလကပဲပလဲဝတဒါတိဆောက်ရေးအတွက်ပြည်စည်းရေးတက်လာတဲ့သင်္ဘောတစ်စင်းကိုအေအေတို့ဟာကယ်ဒန်မြေထဲမှာနှိမ့်ညွှတ်လိုက်ပြီးမီဇိုရန်ပလဲဝလမ်းဖောက်လုပ်ရေးအလုပ်သမားတွေကိုပြန်ပြေးဆွတ်သွားခဲ့ပါတယ်တဲ့။အဲ့ဒီလမ်းဟာအိန္ဒိယတိဆောက်နေတဲ့ကယ်ဒန်ဘက်ဆုံစီမံကိန်းရဲ့တစ်စိတ်တည်းသာဖြစ်ပါတယ်။ဒီလိုပြန်ပြေးဆွတ်ခံရတဲ့အထက်မှာအိန္ဒိယနိုင်ငံသားတူတူတယောက်မှမပါပါမိ။အေအေတို့ကအိန္ဒိယစစ်တပ်ဝင်ဆုပ်ဖို့သတိပေးလိုက်တာလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်လို့ရေးပါတယ်။အိန္ဒိယစစ်တပ်ဝင်ဆုပ်ရင်အိန္ဒိယရဲ့အဓိကဒီစီမံကိန်းကိုမိမိတို့အနှောင့်အယှက်ပြစ်နိုင်တယ်ဆိုတဲ့သဘောပြသရရောက်ပါတဲ့။တကယ်တော့အိန္ဒိယမြန်မာစီးရေးပူပေါင်းဆောင်ရွက်မှုကဟို1960ဖြစ်လွန်နှစ်ကလေးကရှိခဲ့ပြီးအဲဒီတုန်းကနာဂါနဲ့မီဇိုသဘုံတွေတရုတ်ပြည်ဘက်ကိုဆက်သွယ်ပြီးစစ်စင်နံအတွက်သွားတဲ့နေရာမှာမြန်မာတပ်မတော်ကတိုက်ခိုက်ပြခဲ့ပါရဲ့တဲ့သို့တော်လည်း1988နောက်ပိုင်းဒီမိုကရေစီဥတော်မှုကိုအိန္ဒိယကထောက်ခံခဲ့တဲ့အတွက်မြန်မာတပ်မတော်နဲ့အိန္ဒိယပူးပေါင်းဆောင်ရွက်မှုလည်းရပ်ဆိုင်သွားခဲ့တယ်လို့ဆိုပါရဲ။1990ပြည့်နောက်ပိုင်းမှာတော့အိန္ဒိယဘက်ကစပုံတွေကိုစကိုင်းတိုင်းဘက်မှအခြေစိုက်ခွင့်မပေးဘူး။မြန်မာစစ်တပ်ကိုပြန်လည်ပြီးအိန္ဒိယဘက်ကချဉ်းကပ်နိုင်ခဲ့ပါတယ်လို့ပြသပါရဲ။ဒီလိုပြည်လည်မှုရရှိတော်ပြီးတဲ့နောက်မြန်မာတပ်မတော်ကလည်းသူတို့နိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ရဲ့လူရက်ကိုစံတရားရှိလာပြီးတရုတ်ဟာမလင်းတပတ်လုပ်နေတယ်လို့ယူဆလာတဲ့အတွက်စီးရဲလေကျင်းမှုနဲ့လက်နက်ရရှိဖို့အတွက်အိန္ဒိယကိုပဲပုံမူပြီးလှမ်းမြှောက်ကြည့်လာတယ်လို့យေတာထားပါတယ် UWSA ဝတ်တပ်ဖွဲ့ကိုကန် KIA လက်နက်ကိုင်အဖွဲ့တို့ဟာတရုတ်ရဲ့ထောက်ခံမှုကိုရရှိထားပြီးမြန်မာတပ်မတော်ကတော့တရုတ်တို့ဟာလှေနှံနှစ်ဖက်နှင်းလှည့်ကစားနေတယ်လို့ယူဆလာကြပါတယ်တဲ့ရိုဟင်ညာတွေပေါ်ရက်စက်မှုကြောင့်မြန်မာတပ်မတော်ဟာနိုင်ငံတကာရဲ့ဝိုင်းကျင်ချင်းခံရတဲ့အချိန်အိန္ဒိယဒေသလျင်တစ်ခုတည်းသောရွေးချယ်စရာဖြစ်လာပြီးစကိုင်းတိုင်းနဲ့မီဇိုရမ်ဒေသကအိန္ဒိယရဲ့စီးရဲလူရက်တွေဟာလည်းအိန္ဒိယအဖို့အစ်ဘက်နယ်နိမိတ်စီးရဲဒီမိုကရေစီအောင်မြင်မှုတရားဖြစ်တယ်လို့ပြောရမှာဖြစ်ကြောင်းအေးစားထားပါခင်ဗျာ
။ဦးကျော်သန်းသာဖြစ်ပါတယ်ခင်ဗျာ။အခုတော့အမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လလတန်ပို့ချမှာပါ။
ဒီကနေ့တင်ပြမယ့် idiom အသုံးကတော
့ beat about the bush
ဖြစ်ပါလေစာလုံးပေါင်းက beat beat ကရိုက်တာ about about ka diniya ma ani tawai the bush bush the bush ka ro chongbong lo lungao de be ya ro sakai thulun ye dai yai de be ka chongbu tawai ma lai yai de lo adeibe yu nai ma le diniya ma about asa adeibe sin du de around ko tong bi
beat around the bush
lo le pyo lo ya ba le now chang yasmin le ko yin shin pya pya si nye pye nye phan thwe ya ma chong ne win pong ni de nye twi a pyin thwa la si bu chong pye bak ka ni wine to 6 ya ka ni di a tong sin te la de lo su ya ba le me da chang mo nye ko pye me su yin le pye phan me su yin le pai ko nye phan a di lo mo ho pe a yin a pyin bak ka ni wine 6 ni de tbo ga Kukugo, did him a bure, did him lupe, wiga, white car, shanga, looked at the war pibari. Debegaro, Piojina, solo yingu, yaw on pure nainava. A toothpino, chimaru, yama yin chimu ya, ana lu, did it, pioma tredale, pine mari. Dee don't get by the lu, Josh will be the umago, na sinjija yaw.
Why don't you just come out and say what you want to say? Stop beating about the bush.
Piojinago, Pumuinle, Palo, Mabiorale, Hoshang Bishone, Lomine, Lo Dibi Yavare, Umago, not count Nasin Chichaya.
Why don't you just come out and say what you want to say? Stop beating about the bush.
Piojinago, Dede Mabiobu, Ho wait, Dishang Lomide, Suin, Idiom Adone, Pelu Piomle,
Beat about the bush.
Lo Piolo Yavare. Eragaro, dinim netwe, timbia kire, idiom atome pipari.
Tolala danye, idiom English dingaza abikuro, and yen chayo nide, miau u yinjimu name, chongu, suni jamaba. Sekan si hom, ya umuro ya yinjimu dambojimalare, a song, the chuma, yamadamroga, chi chavi, and miau lene jirine, pikani de dre, a song, the puja biasina, and yen shini de lu.
မြောက်ဦးရင်ကျင်းမှုအမွေအနှစ်ထင်းထင်းဆောက်ရှောက်ရည်အတင်းဥက္ကဋ္ဌပညာရှင်ဒေါက်ကင်တန်းကဆိုပါတယ်ဒီအန်ရီကိုဘယ်လိုရှောင်လွှဲကြမလဲဆိုတာဒေါက်ကင်တန်းနဲ့ဦးကျော်စံသာလို့ဆွေးနွေးထားပါတယ်ဒေါက်ကင်တန်းခင်ဗျာဦးရခိုင်ပြည်နယ်ဘက်ကိုထုတ်ဖောက်လာတဲ့အေအေတပ်ဖွဲ့နဲ့အစိုးရတပ်တွေနဲ့တိုက်ပွဲဖြစ်တဲ့ကိစ္စဟာမြောက်ဦးမြို့အထိပြန့်နှံ့လာတယ်လို့သိရပါ so yin jia phit de le a thu phin be siang thau u ri ha a mya so an dia si de le so ra wa da na na chin pya ba khanya chin yo
ha ha ga se a kwa ja lo mya u myo the ma jama ro di lat nat ji bi bo a myaw lat nat ji bi tha bi ro ma phit khan ni de a twa ja ma lo a myaw lat nat ji bi ye tong kha hmu dan cha ko taung phaya ne myaw myo a shi phat ka ni ji mo a mwe a hne pya so yin bwe a chin ni so shi ni ba
ကျွန်တော်သိကျင်တာတစ်ခုကဒီတိုက်ပွဲတွေဖြစ်တဲ့ဆိုတာအဲ့ဒီအနာထိဘာကြောင့်လာစရာလို့လဲရခိုင်ကြီးမှာတောတောင်တွေလောက်ထူထပ်နေအဲ့တောထဲမှာဖြစ်ကြပါလားဘယ်ဘက်မှမဆိုပြောတာပါကျွန်တော်စဉ်းစားမိသလားလေ့လာမိလောက်ကတော့မြို့သိမ်းတိုက်ပွဲတွေဆင်နွှဲတဲ့ဥပမာအပြင်ကမ္ဘောဒီးယားမှာဆိုရင်
ဆင်းရဲပြင်းဆင်းရဲနာပြန့်နှံ့လာတယ်ဆိုတော့ညာစဉ်းစားမိပါလားအဲကျမတို့ညာဦးမြို့ထဲမှာဆင်းရဲနေပြီးမရှိပါညာဦးနဲ့ကျမတို့ကခုနှစ်မိုင်ဝေးတဲ့နေရာဒီအနည်းဆုံးဖြစ်ခဲ့တဲ့နေရာနဲ့အခုဖြစ်နေတဲ့နေရာတွေဟာညာဦးနဲ့စက်ခုနှစ်မိုင်လောက်နဲ့မိုင်20လောက်ဝေးတဲ့နေရာတွေမှာဖြစ်တာပါအော်အဲ့ဒီဖြစ်နေတဲ့နေရာတွေကိုညာဦးကနေပြီးတော့မှာအဲအမြောက်ကြီးတွေနဲ့
ကြောက်တော်မျိုးနဲ့ကိုလည်းလှမ်းပြစ်တယ်။မိန်းကြီးမျိုးနဲ့ကိုလည်းလှမ်းပြစ်တယ်။အဲ့လိုပြစ်နေလို့တာတယ်ကျမတို့ဒီအမြောက်ကြီးတန်နဲ့ယဉ်ကျေးမှုအမွေနဲ့ပြစ်စည်းတွေဟာတုံခါချင်းဖြစ်ရကြပါ။ဟုတ်ကဲ့သဘောပေါက်ပါပြီ။သူတို့ကဟိုရှေ့တန်းကိုထိသွားပြီးတော့ရင်ဆိုင်မဲ့တဲ့အမျိုးတွေကနေပြီးအမြောက်နဲ့လှမ်းထုနေတဲ့သဘောပေါ့။အဟုတ်ပါတယ်ရှင့်။မြောက်ဦးဟာတစ်ချ ်အဲ့ဒါကြောင့်ကမ္ဘာလက်ခီးတွေပါဝင်လာကြတယ် So တော်တော်အတက်စရာကြားပါတယ်ဆင်းရဲနွမ်းပါတဲ့ပြည်သူတွေအတွက်လည်းပဲတိုက်ရိုက်ကမ္ဘာထဲလုံငန်းကဝင်ငွေတွေပါရမယ်လို့မျှော်လင့်ခဲ့ရတယ်အခုတော့အဲ့ဒီအခြေအနေပဲလို့ရှိပါတယ်လုံဝမှင့်မှိန်သွားသလားအခြေအနေဆက်ပြီးကောင်းနိုင်မဲ့အလားအလာရောရှိပါရဲ့လား
မရှိပါဘူးကျွန်တော်တို့ခီးသွားလုပ်ငန်းအတူလို့ရှိရင်အခုတိုက်ပွဲဖြစ်နေတဲ့အတွက်ကြောင့်မလို့ညအူးကိုပြည်သူရောပြည်ပရောအခီးသွားဧည့်သည်တွေကလုံးဝမလာတော့ပါဘူးအဲ့ဒီအတွက်ကြောင့်မလို့စီးပွားရေးရလည်းပဲအဆင်မပြေပါဘူးဟုတ်ကဲ့
နောက်တချို့နိုင်ငံတွေမှာဆိုတော့ကမ္ဘောဒီးယားနမူနာပဲကောင်းအောင်မယ်ဆိုရင်ဒါ UNESCO တို့ဘာလို့ကကပိုက်ရင်ကျင်းမှုအငွေနှစ်လို့သတ်မှတ်ထားတဲ့ဒီကိစ္စမပြည့်စုံအောင်ထိန်းသိမ်းကြပါဘာညာကုလသမဂ္ဂတို့ကလည်းပြောတာရှိခဲ့တယ်ဆိုတော့အခုမြောက်ဦးကလည်းပဲဒေါက်ခင်သန်းတို့ဥဆောင်ပြီးတော့ UNESCO ကအသိမှတ်ပြုတဲ့ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်အောင်ကြိုးပမ်းနေလို့ဆီးရပါတယ်ဆိုတော့အခုတိုက်ပွဲတွေဖြစ်လာတဲ့အခါဒီလုပ်ငန်းဟာဘယ်လောက်ထိဆုတ်ယုတ်သွားနိုင်လဲသရီမုတ်ဒီလုပ်ငန်းအတွက်ဆောင်ရွက်နေတဲ့လူတွေကဝိုင်းဝန်းဟန်တာကြရရှိပါရလားဒီမြောက်ဦးကို NDS ကွင်းကလွတ်အောင်လုပ်ဖို့ဆိုတာကို UNESCO အနေနဲ့
ကျွန်တော်တို့ကနေပြီးတော့မှမြောက်ဦးကိုဒီစင်းရင်တင်သွင်းတဲ့နေရာမှာပေါ့လုတ်တဲ့ကန်ရဲ့နေရာမှာကျွန်တော်တို့အချိန်မီမပြီးခဲ့လို့ရှိရင်ကျွန်တော်တို့ကမ္ဘာညချင်းမှုအမှုနဲ့တင်သွင်းဖို့အတွက်စိန်ခေါ်မှုတရက်နေနဲ့ဖြစ်လာပါလေ။နောက်တစ်ခုကကြတော့ကျွန်တော်တို့ဒီမြောက်ဦးမှာရှိအောင်ညချင်းမှုအစားအုံတွေရလဲပြီးဆုံးရှုံးသွားမယ်လို့ဆိုရင်တော့အစားမရနိုင်တဲ့ဆုံးရှုံးမှုတရက်အစုလိုက်ပြုံလိုက်ပြည့်စုံမှုတရက်ဖြစ်သွားနိုင်တဲ့အခြေအနေတွေလည်းကျွန်တော်တို့မြင်တွေ့ရပါလေ။ဆိုတော့အဲ့ဒီဟာတွေကိုကျမတို့ကနေပြီးတော့မှာဆက်ဆိုင်ရတယ်အစိုးရအဖွဲ့ကြီးတွေကိုကျမတို့အနေနဲ့တင်ပြထားပါတယ်တင်ပြတဲ့အခါသူတို့ကလည်းဒီဝိုင်းဝန်းကူညီပေးပါမယ်ဆိုတော့မှပြောပါတယ်ပြောပြမယ်လေဒီနေ့ထပ်ပြီးတော့ကျမတို့ညာဦးသေးကပဲအမြောက်လက်တွေနဲ့ဒီနေ့တိုင်တိုင်ပြည့်နေသေးပါတယ
်ပုံမှန်လေးပြောရင်ဒီမြမစွာတဖွဲ့တက်မတော်ပေါ့အဲ့ဒီတက်မတော်သူရောဒီကိစ္စနဲ့ပတ်သက်ပြီးတော့တင်ပြခွင့်များရပါရဲ့လားအရှောင်းသူရသနာပညာရှင်တွေအနေနဲ့ဒီလိုတင်ပြလိုပါတယ်ဒီလိုအခြေအနေရှိပါတယ်ဆိုတော့တင်ပြဖို့အခွင့်ရောသာပါသလားဟု
တ်ကျွန်တော်တင်ပြခွင့်ရပါတယ်တင်ပြပါတယ်တင်ပြတဲ့အတွက်ကြောင့်မလို့တို့ကလည်းပူပေါင်းပါဝင်ပါမယ်ဆိုပြီးတော့မှပြောပါတယ်ကျွန်မလည်းပဲညှော်လင့်ပါတယ်ပူပေါင်းပါဝင်လိမ့်မယ်လို့လည်းညှော်လင့်ပါတယ
်အဲ့ဒါအစိုးရလားပြည်နယ်အစိုးရလားသူရိမုတ်တာတက်မတော်ပိုင်းလား
လက်ကျွန်တော်ပြည်နယ်အစိုးရပါဟုတ်
ပြင်းအစိုးရကဆုံးဖြတ်ပိုင်ခွင့်ရှိသလားအဲစီးရင်းနဲ့ပတ်သက်ပြီးတော့အဲတက်ကိုရောတင်ပြလို့မရဘူးလားတိုက်ရိုက
်ကျမတို့အနေနဲ့နားလည်တာတော့ပြင်းနဲ့အစိုးရအနေပြီးတော့မှတက်ဆိုင်ရာစက်တွေကိုတို့ကျမတို့ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပေါ့အဲ့ဒါတွေကိုထပ်မံပြီးတော့မှတင်ပြလိမ့်မယ်လို့ကျမအနေနဲ့ယုံကြည်ပါတယ
်အခုညီညာရေးအထောက်အပံ့ကော်မတီဆိုတာဖွဲ့စည်းပေးထားပါတယ်အဲ့ဒီကော်မတီကလည်းပဲသူတို့ရဲ့လုပ်ပိုင်ခွင့်နဲ့မှဒေသခံတွေနဲ့ကွင်းစင်းလေးလာထိတွေ့ပြီးတော့ဘာလို့သိနေဆိုတာမျိုးကိုအကြံပြုနိုင်ရဲ့ပါညာဖော်ပြထားတာတွေ့ရပါတယ်ဆိုတော့အဲ့ဒီကော်မတီနဲ့ကတွေ့ပြီးတင်ပြဖို့ရည်ရွယ်ချက်ရှိပါသလားတင်ပြလို့ကထိရောက်နိုင်မယ်လို့မျှော်လင့်ပါသလားမေးဖို့နှစ်ခုပါခင်ဗျာ
အားဖြင့်ကျွန်မအနေနဲ့လည်းအဲ့ဒီကော်မတီနဲ့အတွေ့အဆုံပြုအတွက်ကျွန်မမျှော်လင့်ပါတယ်တွေ့ဆုံတင်ပါတယ်တွေ့ဆုံတဲ့အချိန်မှလည်းပဲမြောက်ဦးမျိုးရဲ့လက်ရှိရှိနေတဲ့အနေအထားတွေကိုကျွန်မတို့ဘက်ကတင်ပြဖို့အတွက်ရည်စင်ပါဖြစ်လာမယ်မဖြစ်လာမယ်ရတော့ကျမတို့အနေနဲ့စောင့်ကြည့်ရမယ်အနေထားမျိုးပ
ါမြောက်ဦးရှေးအောင်အဆောက်အဦတွေရဲ့ရင်းကျင်းမှုတန်ဖိုးကိုလည်းနည်းနည်းပြောပြပါသာမန်တချို့လူတွေမသိကြဘူးပေါ့လေဒါဟာဘယ်လောက်ထိအရေးကြီးတဲ့ရှေးအောင်ရင်းကျင်းမှုအမွေအနှစ်တွေဖြစ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဘယ်လောက်တန်ဖိုးရှိရဆိုတာအရင်းအောင်နည်းနည်းပြောပြပါလားခင်ဗျာ
အော်ဟုတ်ကဲ့ပါခင်ဗျာမြောက်ဦးဟာခံတတ်မှုကြီးဖြစ်နေတည်ဆောက်ခဲ့ပြီရေဝင်ရေထွက်စနစ်ကိုအဓိကထားပြီးတော့မှဒီဆောက်ခဲ့တဲ့စာပေရေးမြို့ပေါ့ဒါကြောင့်မလို့လေမြန်မာနိုင်ငံမှာနောက်တအရှိဆုံးရှေးဟောင်းမြို့ကိုကြာပါဆိုရင်ရခိုင်ရဲ့မြောက်ဦးမြို့ကိုကြာပါမယ်နှစ်ပေါင်း354နှစ်ရှေးကြာခဲ့ပြီးတော့မှဒီလောက်နောက်တချီပြီးတော့မှစာပေဖိမ့်သိမ့်နိုင်ရောက်အောင်အထူးကြီးခံတတ်ပြီးကျုံးပြီးမြောင်းပြီးတခိုင်းပြီးအဆရှိသဖြင့်မြို့ပြအင်တာရက်နဲ့ပတ်သက်ပြီးတော့မှကြံစည်ခြင်းအပြီးသတ်ထားတဲ့မြို့ပ
ါဆိုတော့တိုက်ပွဲမရှိတဲ့ကာလတွေမှာရောဒီပီစီတွေလောက်တံမှုရှိတဲ့ထောက်ဦးတွေဆက်လက်တည်မြဲရေးဖို့မမှန်ကန်ကန်စနစ်တရားထိန်းသိမ်းမှုရှိပါသလားဘလောက်များအစိုးရအာဏာပိုင်တွေဘက်ကဂရုတစိုက်ရှိပါသလားခင်ဗျာ
ကျွန်တော်တို့ဒီညာဦးရှင်ပြည်သူ့ဒေသတွေ2020ခုနှစ်နိုဘာ9ရက်နေ့ကနေစပြီးနိုင်ငံတော်အဆင့်စာပွဲထိန်းသိမ်းစောင့်ရှောက်တဲ့အမေအနေဖြင့်ကမှတ်ချက်ပါပြီးတော့တခါယခုအခါလည်းပဲညာဦးရှင်ပြည်သူ့ဒေသတွေနဲ့ကပ္ပအချင်းတိမှုအမွေနဲ့
ဒီရင်ကျင်းမှုအမွေနှစ်တွေပြပဝန်းကျင်တဝိုင်းမှာတိုက်ပွဲဆိုတာလုံးဝမရှိပဲညဉ့်ညံသွားရင်တော့အကောင်းဆုံးပါဗျာဒါမဲ့အဲ့ဒီတိုက်ပွဲတွေကတော့နိုင်ငံရေးအရာဖြစ်ရှင်းရမှာပေါ့အဲ့လိုပြည်လည်းမှုမရခင်စัจကြမှာဒီရင်ကျင်းမှုအမွေနှစ်တွေကိုထိခိုက်ပြပြမဲ့အခြေအနေမရောက်အောင်အဓိကလုပ်နိုင်မဲ့လမ်းကိုစဉ်းစားမိပါလားဘယ်လိုဆိုရင်ဖြစ်နိုင်မဲ့ထင်ပါလဲအလားတော်ရှိပါရဲ
ဥကြောသနာဆွေးနွေးတင်ဆက်တဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။ခုတော့သူယုံကြည်ရာကဏ္ဍမှာအမေရိကန်နိုင်ငံတန်နစီတောင်ပိုင်းတက္ကသိုလ်ကမတ်ဝင်းမြတ်သူကဘာရီကိုယုံကြည်တယ်လဲဆိုတာကိုမျှဝေထားပါတယ်။မမိုးဖြူစီစဉ်တင်ဆက်တာပ
ါ။ဒီမှာယုံကြည်ရာတော့လူသားတိုင်းလူသားတိုင်းရပါတော့။ဂျန်တုခွင့်ရရမယ်လို့ယုံကြည်တယ်။ဒါပေမဲ့ဂျန်တုခွင့်ရလို့ဆိုတဲ့အခါမှာလူတွေကလူတိုင်းလူတိုင်းကိုအတူတူအရာတစ်ခုကိုပေးလိုက်တာနဲ့တကယ်နဲ့ထင်မှာအကောင်လုံးကတပြေးညီဖြစ်သွားတယ်လို့ထင်ကြတယ်ပေါ့နော်ဒါပေမဲ့တကယ်ကစားတမိုင်းကိုကြည့်မယ်ဆိုလို့ရှိရင်အခွင့်အရေးတစ်ခုပေးလိုက်တာနဲ့အဲ့လူတိုင်းလူတိုင်းကအခွင့်အရေးအကောင်လုံးရရှိနိုင်မယ်အခြေအနေမှာရှိနေရမှာမဟုတ်ဘူးဘာဖြစ်လို့လဲဆိုလို့ရှိရင်ကိုယ်အရှိရေကကစားတမိုင်းကဒီကိုလိုနီစနစ်နဲ့အစားခဲ့တာဖြစ်တယ်နိုင်ငံတိုင်းနိုင်ငံတိုင်းမှာဆိုလို့ရှိရင်ပြည်နိုင်ငံနဲ့ပြီးတော့ပြည်နိုင်ငံကိုကိုလိုနီပြုခဲ့တဲ့တမိုင်းရှိတဲ့အခါကျတော့အခုကိုလိုနီဖြစ်ပြီးဆုံးသွားတဲ့အခါမှာလည်းကိုယ့်ရဲ့အသားအရောင်ကြောင့်ကိုကပြည်နိုင်ငံရဖြစ်တယ်ဆိုတော့အချက်ကြောင့်မို့လို့တန်းတူညီမျှအခွင့်အရေးပေးလိုက်တော့လဲပဲအဲ့အခွင့်အရေးကိုအပြည့်အဝအသုံးမချနိုင်တာရှိတဲ့အဲ့ခါကျတော့တန်းတူညီမျှအခွင့်အရေးဆိုတာကိုပြောတဲ့အခါမှာအော်လူတိုင်းလူတိုင်းကိုဒီတူညီတဲ့အရာတစ်ခုပေးလိုက်အောင်နဲ့တူညီရဲ့အခွင့်အရေးတစ်ခုပေးလိုက်တာနဲ့အဲ့လူတွေကောင်းသွားပြီးအခွင့်အရေးကိုအသုံးချပြီးအောင်မြင်လာမှာမဟုတ်ဘူး။ဘာဖြစ်လို့လဲလို့ရှိရင်တချို့သူတွေကသူရဲ့အသားအရောင်သူရဲ့ကျင်းရနေလာတယ်ပေပါတာဝင်ယုံကြည်တယ်ဆိုတဲ့တက်တက်ပြီးတော့လူမျိုးခွဲခြားခြင်းခံရတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ပေါ့နော်တချို့သူတွေကသူရဲ့အသားအရောင်ကြောင့်မို့လို့အခွင့်ပြုခံရကြတယ်စခဲ့ရမွေးလာခဲ့ရနေပြီးတော့ဒီလိုအခြေအနေချင်းတူရင်တောင်မှစနစ်ကနေပြီးတော့အသက်သွင်းထားတဲ့လူမျိုးချင်းခွဲခြားမှုရှိနေတဲ့ကြောင့်မို့လို့အခွင့်ပြုအခွင့်အရေးအထူးရကြတဲ့ကြောင့်မို့လို့ဥပမာပေါ့လူဖြူရှိမယ်လူငယ်ရှိမယ်ဆိုလို့ရှိရင်အော်ဒီနှစ်ယောက်လုံးကပေါ့နော်အချင်းကြီးတူတူပဲအခွင့်အရေးပေးလိုက်တာနဲ့တကယ်တည်းကဒီမှာသူတို့ကဒန်းတူကြီးများအောင်မြင်လာမယ်လို့ဆိုလို့မရဘူး။ဘာဖြစ်လို့လဲဆိုလို့ရှိရင်ဟိုနှစ်ပေါင်းများစွာကလေးက
ဒီနိုင်ငံမှာလူဖြူလူငယ်ခွဲခြားပြဿနာရှိခဲ့တယ်လူဖြူတွေကနေပြီးတော့မတရားလူငယ်တွေကိုခေါ်လာပြီးတော့ကျုံပြုတ်ခဲ့တဲ့သမိုင်းရှိခဲ့တဲ့အခါမှာကိုအရင်ကတည်းကစနစ်ကနေပြီးတော့အသက်သွင်းထားတဲ့လူမျိုးခွဲခြားမှုကရှိနေတဲ့အခါအခွင့်အရေးတစ်ခုကိုတန်တူညီညာရအောင်လေအဲ့လူမျိုးကအတူတူအောင်မြင်လာမယ်လို့ပြောလို့မရဘူးပေါ့နော်အဲကြောင့်မို့လို့ကျွန်မယုံကြည်တာတော့ equality အကြောင်းကိုပြောတဲ့အခါကျလို့ရှိရင်လူတိုင်းလူတိုင်းကိုအော်ဒီလူကိုလည်းထားပေးလိုက်ဒီလူကိုလည်းထားပေးလိုက်ဒါဆိုလို့ဒီလိုပေးလိုက်ရုံနဲ့အကောင်လုံးကဂျန်တူဖြစ်သွားမယ်လို့ပြောမယ်ဆိုရှင်မှားတယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုရင်တချို့သူတွေကမွေးလာကြတဲ့ကဒီကမ္ဘာရဲ့ colonial history ကြောင့်မို့လို့အခွင့်အရေးခံပိုရကြတယ်တချို့သူတွေကအခွင့်အရေးဒီလူကြီးညပေးရင်တောင်မှအဲ့အခွင့်အရေးကိုတုံးချနိုင်ဖို့မရှိကြဘူးအဲ့အတွက်ကြောင့်မို့လို့ဒီလိုကမ္ဘာရဲ့အိုးအရင်ကတည်းကဒီသမိုင်းအစဉ်အဆက်ရှိခဲ့တဲ့ပြဿနာတွေကိုစဉ်းစားပြီးတော့ဘယ်လူကိုဘယ်လိုမျိုးညှတာအောင်အခွင့်အရေးကျန်းသူပေးမယ်ဆိုလို့ရှိရင်ဘယ်သူအတွက်ညှတာအောင်လုပ်ရမယ်ဆိုတာကိုစဉ်းစားတယ်လို့မြင်ပါတယ်။ဒါကြောင့်မို့လို့ဒီမိုကရေစီနိုင်ငံတစ်ခုထူထောင်မှုစဉ်းစားမယ်ဆိုလို့ရှိရင်ဒီလိုအချက်လက်တွေကိုထည့်သွင်းစဉ်းစားတယ်လို့မြင်ပါတယ်။မြန်မာလူမျိုးမဟုတ်ဘူးဆိုရင်အများအားဖြင့်ကျမတို့သိတာတော့မြန်မာနိုင်ငံမှာမြန်မာဆိုရက်ဒီအများစုလူများစုမဟုတ်ဘူးဆိုလို့ရှိရင်တချို့တိုင်းသားတွေကဟိုဒီရင်းနေဒေတာတွေမှာမြန်မာလူမျိုးတွေနေချင်းဒေတာမှာနေတဲ့လူတွေရတဲ့အခွင့်အရေးတွေမရကြဘူး။ဒါကြောင့်မို့လို့ဒီ challenge တွေကိုထည့်သွင်းစဉ်းစားပြီးတော့တိုင်းသားလူမျိုးစုအားလုံးကိုတန်တူညီညာအခွင့်အရေးပေးတဲ့အခါကျလို့ရှိရင်ဘယ်လိုစနစ်မျိုးအကောင်အထည်ဖော်မလဲဆိုတာကိုစဉ်းစားသင့်တယ်လို့မြင်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာဌာနအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ။ VOA ကိုစာရေးသားမယ်ဆိုရင် burmese@voanews.com email လိပ်စာကိုရေးသားနိုင်ပါလေဒီကနေ့ညနေ 6:00-9:00 ထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ 19.25 တို့မှာဖမ်းယူနားဆင်နိုင်ပါလေအခုတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံသာကပြောပြမှာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016သူ့ရဲ့မဲဆွယ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုကိုဖြစ်အောင်လှုပ်လာခဲ့တဲ့လူတွေဟာသူအနာမရအောင်တမင်သက်သက်လုပ်တာအနာသိမ့်ဖို့ကြံစီတာနိုင်ငံတော်စစ်စာဖော်မှုကျူးလွန်ခဲ့ရတာဖြစ်တယ်လို့ဗိုလ်ထုနေတုန်းကဆုတ်ချပြောကြားလိုက်ပါတယ်။သူရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့အနေနဲ့ရုရှားနဲ့ဆက်နွယ်မှုရှိခဲ့တယ်ဆိုပြီးလွန်ခဲ့တဲ့3နှစ်ကတရားရေးဌာနကစုံစမ်းစစ်ဆေးဖို့စတင်ခဲ့တဲ့ကိစ္စကိုပြောကြားတာဖြစ်ပါတယ်။အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုစတင်စေခဲ့တဲ့ဒီခင်တရားရေးဌာနနဲ့ FBI အရာရှိတွေကိုလည်းပဲမြစ်ပတ်တဲ့စုံထောက်တွေဖြစ်တယ်လို့တိုက်ခိုက်ပြောကြားလိုက်ပါတယ်။ဣသရေလနိုင်ငံအကြိမ်နဲ့ရှင်ပြန်ရတဲ့ရွေးကောက်ပွဲမှာအဓိကအတိုက်ခံဖြစ်တဲ့အပြာနဲ့အဖြူ Blue and White Party ခေါင်းဆောင် Benny Gantz ကသူ့အနေနဲ့ညွန်မောင်းအစိုးရဖွဲ့နိုင်ခြင်းမရှိဘူးဆိုပြီးတော့အဆုံးကိုလက်ခံလိုက်တဲ့အတွက်လက်ရှိဝန်ကြီးချုပ် Benjamin Netanyahu ဟာပြင်စမအကြိမ်သက်တမ်းကိုဆက်လက်ထမ်းဆောင်ဖို့လှုံ့ဆော်နေပါတယ်။ganz ka izwe bidu re sum chaje ko leza jang pyo su lai par American Thamna Donald Trump ga raw lesi wun ji chou Benjamin Netanyahu a ywe khan ara ha data twin nyin chan ye twet kaung de lakkhana phit de lo chu su pyo ja par de Myanmar naingan tat mnaw ka wu su chou Bujong Muji myaw han ne Tayut Thamna Xi Jinping do Tayut naingan Beijing myu raw ma Boru ne ga twet song ga ja par de naingan da ma a chin ni re be lo we phit phit Tayut Myanmar hna naingan sat san yi ha Tayut twet သိကူဂျေပါကြောင်တရုတ်နဲ့မြန်မာနဲ့မဟာယူဟာကြတဲ့ဆက်ဆံရေးတွေကိုလည်းဆက်လက်လှုပ်ဆောင်မှာဖြစ်တယ်လို့သမတ်ချီချင်းဖင်ကပြောကြားကြောင်းသိရှိရပါခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဦးကျော်စံသာပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုက main engine 9ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာ engineer ကတော့ Keith Thorn ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက် 6:00-9:00 အထိလိုင်းဒိုမီတာ32/40/48နဲ့လိုင်းလန့်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကမှာထုတ်လွှင့်ပေးခဲ့တာပါသတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.